ီဘုံသဘောတူညီချက်နဲ့ပတ်သက်ပြီးတော့သဘောထားထုတ်ပါတယ်အကဲဒီရင်းတည်ငြိမ်မှုပေါ်မှာမူတည်ပြီးတော့နိုင်ငံအကျိုးစီးပွားကိုအခြေခံပြီးမှပဲအာဆီယံအကြံပြုချက်တွေကိုစဉ်းစားမယ်လို့ထုတ်ပြန်ထားတော့ဒီတွဲဆောင်ဆွေးနွေးရေးဆိုတဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကမျှော်လင့်ချက်ပိုဝေးသွားပြီလားရှင
်အာဆီယံပေါ်မှာအားထားမျှော်လင့်ခဲ့တာဟာအစကတည်းကအဝေးကြီးပါအခုတော့ပိုဝေးသွားတယ်လို့ပြောလို့ရပါတယ်ဘာကြောင့်ဆိုတော့ပြည်တွင်းတည်ငြိမ်မှုအပေါ်မှာမူတည်မယ်ဆိုတော့ပြည်တွင်းတည်ငြိမ်မှုကိုဘယ်လိုဆုံးဖြတ်မလဲသူတို့ကပြည်တွင်းမှာသူတို့ကိုဆန့်ကျင်တဲ့ဒီမိုကရေစီတောင်းဆိုတဲ့အသံတွေလုံးဝမထွက်ပဲသူတို့ထုံးကတုံးကြတဲ့ငြိမ်ဝတ်ပြပြသွားအောင်လုပ်ပြီးမှဒါကိုပြည်တွင်းတည်ငြိမ်မှုလို့ခေါ်မလားစစ်ကောင်စီကအဲ့လိုတည်ငြိမ်ပြီးလို့ယူဆပြီးတော့အာဆီယံကိုယ်စားလှယ်ကိုလက်ခံတော့အာဆီယံကိုယ်စားလှယ်တွေကပြည်သူရဲ့သဘောထားအစစ်အမှန်ကိုကြားခွင့်ရမလားမြင်ခွင့်ရမလားအစိမ်းအောင်ကြားခွင့်ညင်ခွင့်ရရင်တော့ဒါတွေကိုပြုပြင်ဖို့သူတို့ပြောနိုင်ပါမလားပြောလို့ထရောက်မလားနောက်တစ်ခါမြန်မာနိုင်ငံထဲကိုလာခဲ့ရင်လည်းသူတို့စစ်ကောင်စီကလူတွေနဲ့ပဲတွေ့ပြီးတော့အိကတိုက်ခံခေါင်းဆောင်တွေထင်းထင်းခံထားရတဲ့လူတွေနဲ့တော့တွေ့ခင်ရမှာသူတို့ဖန်ထားတယ်ဆိုတော့အဲ့ဒါလည်းတစ်ခုဖြစ်ပါတယ်ဆိုတော့တကယ်လို့လာခွင့်ရအောင်တော့စစ်ကောင်စီကသူတို့ကိုထောက်ခံထားတဲ့ပါတီတချို့နဲ့တွေ့ခွင့်ပေးရုံလျှောက်ပဲမျှော်လင့်နိုင်မယ်လို့ထင်ပါတယ်အဲ့တော့အစကတည်းကမျှော်လင့်ချက်ကဝေးပြီးသားမျှော်လင့်ချက်ဟာအခုခါမှာတော့ပူပြီးဝေးသွားတယ်လို့ပြောလို့ရပါတယ်သို့တော်လည်းပဲဒါဟာအထူးဆန်းတော့မဟုတ်တော့ဘူးလို့ပြောချင်ပါတယ်မသိဘူ
းဟုတ်ကဲ့အာဆီယံကိုယ်စားလှယ်သွားနိုင်တဲ့မြန်မာနိုင်ငံကိုသွားနိုင်တဲ့အခြေအနေတောင်မှပဲဒါလုံးလုံးဆယ်မှာတိတ်ပြီးတော့အပြတ်စရာမကောင်းပါဘူးအဲ့တော့အာဆီယံဘက်ကဘာများရှေ့ဆက်လုပ်နိုင်အောင်မလဲရှင
်အာဆီယံဟာတခြားချီဘုံသဘောတူညီချက်တစ်ခုရပြီးတော့မြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးပြောခဲ့တဲ့ဆိုတာကိုနှက်ကပဲအာဆီယံအတွက်တော်လေးကြီးကြတဲ့ achievement ဆွမ်းဆောင်မှုတစ်ခုလို့ပြောမလို့ဖြစ်ပါတယ်အဲ့ဒီသူတွေဘုံသဘောတူညီချက်၅ချက်ထဲမှာကိုအဓိကကြတဲ့နိုင်ငံရေးရောင်းဆောင်တွေဖန်ဆင်းချသူတွေကိုလွှတ်ပေးဖို့ဆိုတာမပါပေမဲ့အဲ့ဒါကျန်တဲ့၄ချက်ရတာကိုပဲအတော်လေးဟုတ်လာပြီလို့အာဆီယံဘက်ကတော့ထင်မှတ်စရာဖြစ်ပါတယ်ဆိုတော့အခုတော့သူတို့ရဲ့လွတ်ထောင်နိုင်တဲ့ကိစ္စဟာဒီဟာတဲ့ပုံပြီးရှေ့မရတော့ဘူးဒါအစွမ်းကုန်ပဲဒါအရက်စကားနဲ့မီတာကုန်ဖြစ်သွားပြီလို့ပြောရင်ရမယ်ထင်ပါတယ်အာဆီယံနေနဲ့ကတော့သို့တော်လည်းပဲအာဆီယံအဖွဲ့ဝင်တနိုင်ငံချင်းအနေနဲ့ကတော့မြန်မာနိုင်ငံအပေါ်မှာပူပြီးရောဖိဖိစီစီဖိအားပေးခြင်းနဲ့နိုင်ငံတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့တို့လည်းဒါသူတို့အကျိုးစီးပွားနဲ့ဆက်ဆက်ပြီးရောပေးခြင်းနဲ့နိုင်ငံတွေလည်းရှိကြပါလိမ့်စင်ကာပူတို့ဘာတို့ဆိုတော့အဲ့လိုတနိုင်ငံချင်းရဲ့တွန်းအားတွေကတော့ပူပြီးရောရှိလာလိမ့်မယ်ထင်ပါတယ်အဲ့ဒါကိုလည်းစစ်ကောင်စီဘက်ကဘယ်လောက်လက်ခံမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေပါတယ
်ဆရာအာဆီယံရဲ့မြမရေဘုံသဘောတူညီချက်၅ချက်ထွက်လာတော့ဩစတြေးလျနဲ့ဥရောပသမ္မတတို့ကကြိုးစားထားပါတယ်ရှင်ဆိုတော့စစ်ကောင်စီဘက်ကဒီအာဆီယံအကြံပြုချက်တွေကိုတောင်မှလက်ခံဖို့တွတ်ဆုပ်တဲ့သဘောကြီးညာချက်မျိုးထွက်လာတော့ဒီအနောက်နိုင်ငံတွေကရောဘာများဆက်လုပ်လို့ရနိုင်ပါအောင်လဲရှင
်အာဆီယံရဲ့ဘုံသဘောတူညီချက်ကိုအနောက်နိုင်ငံတွေကဩဘာပေးတဲ့လက်ခုပ်ကန်တွေမစဲခင်မှာပဲစစ်ကောင်စီကအခုလိုတွန့်ပြန်လိုက်တော့အနောက်နိုင်ငံတွေဘက်ကတော့အတော်လေးအောင်ဆက်ဆက်ဖြစ်သွားလိမ့်မယ်လို့ယူဆပါတယ်ဒါမဲ့လည်းသူတို့ကလည်းအာဆီယံရဲ့အတိုင်းအတာကိုအစကတည်းကကြိုပြီးသိထားပြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့ဖိအားပေးမှုကတော့သူတို့ဆက်လုပ်လိမ့်မယ်လို့ထင်ပါတယ်သို့တော်လည်းတခုသိထားဖို့ကတော့ဒီအနောက်နိုင်ငံတွေဘယ်နိုင်ငံကမှမြန်မာနိုင်ငံပြည်သူတွေအတွက်မြန်မာနိုင်ငံဒီမိုကရေစီထွန်းအားရေးအတွက်ဒါကိုထိလက်ရောက်ပါဝင်လာမယ်အင်အားသုံးမယ်ဆိုတာတော့မျှော်လင့်လို့မဖြစ်နိုင်တဲ့ကိစ္စပါဒီနိုင်ငံတွေဟာသူတို့နိုင်ငံရဲ့လုံခြုံရေးကိစ္စအလွဲ့ရင်တကယ်ကိုထိလိုက်ရောက်ပါဝင်တာမတွေ့နိုင်ပါဘူး။ဥပမာပြန်အမေရိကန်ပြည်ထောင်စုဆိုရင်သူတို့နဲ့မကင်းရမကင်းအောင်ဖြစ်တဲ့လက်တင်အမေရိကဗင်နီဇွဲလာကိစ္စတွေမှာတော့သူတို့ပါဇက်နဲ့သာပြောတယ်အဲဒီကိုထိလိုက်ရောက်ဝင်ပြီးတော့ဖြုတ်ချတာစီရင်အားသုံးတာတွေမရှိပါဘူး။ထို့နည်းသူတော့ပဲယူကရိန်းမှာလည်းပဲဖြစ်တယ်အပြင်းထန်ကန့်ကွက်ခဲ့တယ်သူတို့ပါဇက်နဲ့ပြောတာဖိအားပေးတာတန်ခတ်တာကလွယ်လို့ဘာမှမလုပ်နိုင်ပါဘူးဆိုတော့မြန်မာနိုင်ငံအတွက်ဒီလိုလုပ်လာနိုင်မယ်ဆိုတော့အများကြီးအလံဝေးပါတယ်ဒီဟာကိုမျှော်လင့်လို့မရပါဘူးတကယ်တမ်းဒီမိုကရေစီချုံကားအောင်လုပ်ဖို့ဆိုတာကတော့ဒါပြည်သူတွေကလုပ်ရမယ့်ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီဆိုတာဟာပြည်ပကိုတင်ပို့လို့ရတဲ့ပြည်ပကတင်သွင်းလို့ရတဲ့ပုံကမဟုတ်ပါဘူးဆိုတော့ဒါကိုပြည်သူတွေကလည်းနားလည်သဘောပေါက်ထားဖို့လိုမယ်လို့ထင်ပါတယ်အနောက်နိုင်ငံတွေကတော့စိတ်ပြီးထင်တာထက်ပိုပြီးမျှော်လင့်လို့မရဘူးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီမြမအကြီးအကျက်တဲကနောက်ဆုံးတော့ဒီဘူရာကတရုတ်ကိုပဲစိုက်တော့မဲ့သဘောများစောင့်နေပါသလားရှင်အကဲ
အသိမှန်ပါတယ်အာဆီယံရောက်ပဲလန်ခင်းချင်းနေရသူတို့စဉ်းစားပြီးမှလက်ခံမယ်ပြည်တွင်းတည်ငြိမ်မှုရမှနိုင်ငံအမျိုးသားအကျိုးစီးပွားကိုအခြေခံပြီးလက်ခံမယ်ပြောတာကမှန်တယ်တရုတ်ကဒီလိုပဲပြီးတော့ပြောမှာပါပဲတရုတ်ကတော့အာဆီယံထက်ပိုပြီးသားကသူကစီးပွားရေးအကျိုးစီးပွား မဟာဗျူဟာအကျိုးစီးပွားရဲ့မြန်မာနိုင်ငံထဲမှာအများကြီးရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံထဲကိုသူ့ရဲ့အကျိုးစီးပွားရဲ့မထိခိုက်အောင်အတွက်မြန်မာနိုင်ငံတည်ငြိမ်မှုရအောင်သူကတော့ဖြစ်အောင်တကိစ္စသူ့ရဲ့အကျိုးစီးပွားရဲ့မထိခိုက်အောင်အတွက်မြန်မာနိုင်ငံတည်ငြိမ်မှုရအောင်သူကတော့သူ့နည်းနဲ့သူကြိုးစားလာလိမ်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာတရုတ်တင်ကနိုင်ငံသားဒီထောက်ခံတဲ့ဘ India the Mudia, Kanye Bemadua, Mahabuas, Kandu Ginari, Dim Kuna, Dual, Mimasikon Sigura, Celebido, Abin Lime, Lu, Yusawa, Abin Sanan, Sukala Limelu, Yunginanja, Jamusi, or Madrid.
Okay, okay. Kuna, I gave your daughter Halidiku, Piantau Chimarishin, and I got all democracy Suraka, Ibagani, in Pulu Lem Yahu.
โอ้ปีเรื่องมันนี่ปีเดียวปีปากันนี่เต็มตัวเองรู้เลยไม่อยากอุศบรอันเกี่ยงนะเกี่ยวกับอะไรสรุปเลสชีโบเนาะยามันเองเนี่ยดิโมครีซีต้องสู้ทุกชาติที่ใครอยู่พลังที่ที่เจ้าลำเลสเช่นเช่นยาจิวยาอุ้มลาเช่นเก๋ดิมีมุมพิจารณาดูพิจารณาใจชิมาใจบาลีเมดามะดิโมครีซีสุราปีปากันเต็มตัวเองรู้ไม่อยากรู้ปีปากันไม่รู้ไม่อยากรู้ ปีเรื่องมาเลยเว้ยกูตื่นตัวกูยิ่งชุดเดียกิจกรรมมีเราไม่เข้าใจนะแต่เลยเว้ยสิ่งที่ชาวเมกิจะพิจารณาเนี่ยมันยังไงดิโมครีซีปีตัวจูบมือฮะมาจากนั้นนับยันสุดสุดว่าไม่ใช่ว่าเว้ยลุลัยยาบีว่าดิโมครีซีนั้นชั้นมาบีกันเลยแต่เมื่อเช่นนี้เราจะมาเว้ยนับยันสุดว่าเลยเสียหน้าสิ่งที่เราจะขับยันเตล่าเลยขับนับยันสุดว่าเลยเอลูเว้ยแต่จะไม่ใช่ว่าเลยที่จริงมาเราตัวลี เป็นทางเนี่ยแบ็กวอร์สเตปเลยนะนับยันสุดว่าจะไปเพราะงั้นดาวน์สเตปฟอร์วาร์ดทูสเตปแบ็กสุดยอดชีวิตหลังดูหูนับหนึ่งหลังยันสุดยอดเลยสุดละกูมีมันยังไงดิโมครีซีเยี่ยกี่อะไรสิ่งหลังดูหูเยี่ยหูนับหนึ่งหลังตรงนั้นจะได้ยิ่งสุขเนี่ยดูพี่นี่ว่าเลยสุดละปีดูเรื่องเราจงจิมัวเราไม่ชอบจะอุปการสุดละกูมีเสด็จลุงเอรีเอดิโมครีซีเอยุ่งจิมัวเลยว่าถ้าเจเนอเรชันไลฟ์สปีดอดีหารอสิ่งนี้มาว่า
จริงๆมารับเชื่อเราเลยไหมดูตอนเลยว่าลูกเราจะเล็บไม่มาดิโมครีซีหลังยังบ่อุติเลยขี้กบจันเล็บจันเล็บจะมาเอาลูกพวกเรามาดอลลี่เคยเคยจะรู้อะไรไหมลูกที่มาเลยมาจริงๆโอเคเช่นกันแล้วดีอาเซียนเนี่ยมาอีปงตัวจุนยิ่งเจ็บเทมาสุโรเชียนตัวนี้ถ้าบ่บ่อยอยทุกทารีสุบิโรตัวมีมีอะไรวิบันจ้าบาร์เชียนดีพันทารีดูเรียนตัวยี่เล่มมาป่าว นับลูกกังเทพพ่อแม่เลยเช่นกันละสมัชชาสุราเลยมาป่าวสุบิโรแต่ต้องตัดตัวเลยคนยิ่งสุขชั่งหมู่ไปรีบประกาศทุกที่เพียงวิบันจ้าบาร์เลยอันเก๋สุราเสกเอาสิไปกันเลยอาเซียนซีเวสต์วัดเด็ดเดียดีละนั่นสิเลียนนี่กันเลยกันที่อาเซียนพงศ์ตัวจุนเจก้าทุกที่ละบ้างสุราตัวก้าตัวตัวบ่อนะทุกปุยอะด้วยนั่นสิชาวเยนีมาทุกดาบเนาะอันเก๋สุราเขาจะ
ถ้าเชื่อว่าที่เราเชื่ออยู่พี่เรามาตัวเราทุกอย่างยาละบาลเชนแต่ยังต้องการเนี่ยเพื่อนเราตัวประกันเลยที่เสียชีวิตอยู่กูสิ่งกันจีเนสเลยตัวมีอาพี่นี่บาดละเชนอะไรเพื่อนเราเนี่ยนักศึกษามีอาตัวคือเราสิ่งต้องสี่เนี่ยนักเว็บมาจูสเฟอร์ลูซี่ละบุญมุจิเมียงหันหาตุ๊ดยาวเทนเอซุ่มเชียปังเวนซี่ละมันซุ่มเชียเยรุละซาดเพียงไอ้มาตั้งแต่เราดีกิจเราพี่เราไม่เชื่ออาเซียนที่ดีเรียนตัวกันเลยก็งงเรียนตัวกันแล้วพี่เราเลยอยากได้เว้ยค မဲ့ကိစ္စဖြစ်ပါတယ်မင်းသူပြောခဲ့လို့ရတဲ့ကိစ္စပါဒီကိစ္စဟာဒါမဲ့သူအဲ့ဒီကမပြောခဲ့ပဲနဲ့ပြန်လာတဲ့အချိန်ရယ်ဆိုတော့သူဟာတခြားသူနောက်ွယ်မှာရှိရဲ့ပုဂ္ဂိုလ်ရဲ့ဩဇာကိုခံယူရလေသလားသူဒီမဟုတ်ရဲ့ကောင်စီဝင်နဲ့အကုန်လုံးနှိမ့်နှိုင်းပြီးမှဒီလိုထုတ်ပြန်သလားဆိုတာကတော့စဉ်းစားစရာဖြစ်ပါတယ်မသိဘူး
ဟုတ်ကဲ့အကဲအဲ့တော့ဒီ CRPH ပေါ့နော်ဒီတော်စုလွတ်တော်ကိုစားပြုကော်မတီနောက်တစ်ခုကလည်းဒါအမျိုးသားညီညွတ်ရေးအစိုးရ NUG တို့ဘက်ကလေဒီပေါ်မှာဟိုသူတို့ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကတော့ဟိုအတော်လေးဝေဖန်ထားပါတယ်ဒီအာဆီယံသဘောတူညီချက်အပေါ်မှာဒါပေမဲ့တော့သူတို့ရဲ့ဒေါက်တာဆဆာကတော့အာဆီယံသဘောတူညီချက်မထွက်ခင်လေးပါပဲဒီအာဆီယံဘက်ကဟာဒီထုတ်ပြန်တဲ့ဟာဒီကိုကြိုးဆိုတယ်ဆိုတော့သဘောမျိုးလည်းထုတ်ထားပါတယ်ဆိုတော့ဒီဘက်ကရောဟိုအခုလိုအခြေအနေမှာဘာဆက်လို့လို့ကြမ်းနိုင်ပါသေးလဲရှင့်ကဲ
ဟုတ်ကဲ့ NUG ဘက်ကဒေါက်တာခါဆာတို့ဒေါ်စင်မောင်တို့ပြောတာသဘာဝကျပါတယ် ပါကြောင့်လဲဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်ထဲမှာရှုပ်ချကြရလဲပါတယ်အဲ့တော့သူတို့ရှုပ်ချတယ်ကျူစွသင်းတဲ့အခက်လဲပါတယ်အဲ့တော့သူတို့ကျူစွတယ်ဒါရှင်းနေရပဲလားမှန်ပါတယ်သူတို့ပြောတာတွေကနောက်ဆုံးနေ့မှာဒီပြဿနာကိုဖြေရှင်းဖို့ကတော့စဉ်းစားဆွေးနွေးပြီးတော့ဖြေရှင်းရမယ်ဆိုတော့ဒေါက်တာစီမောင်ကိုရင်လည်းပဲအင်တန်မှန်ကန်စွာထောက်ပြထားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက ူကျူးဆူမှာသာဖြစ်ပါတယ်တကယ်တော့လောလောဆယ်မှာကျွန်တော်ပြောခဲ့တဲ့ဒီဒီမိုကရေစီလမ်းကြောင်းမဟုတ်ဘူးပြန်တက်ခွင့်ရဖို့အရေးဟာဒီပင်လင်းစည်းစားညှိနှိုင်းမှသာလျှင်ရနိုင်မယ့်ကိစ္စလို့ကျွန်တော်ထင်ပါတယ်ခင်ဗျာ